မြန်မာနိုင်ငံနဲ့2000ခုနှစ်ခရဲကပူးပေါင်းဆောင်ရွက်ခဲ့တဲ့ UNODC ဟာဒီအစီရင်ခံစာကိုဘိန်းဆိုင်ပြိုးထုတ်လုပ်မှုအဓိကများပြတဲ့ရှမ်းနယ်ကချင်ပြည်နယ်တွေမှာဂျိုရုစနစ်နဲ့မြေပြင်ကွင်းဆင်းမှုတွေပြုလုပ်ပြီးထုတ်ပြန်တာလို့သိရပါတယ်။မူရည်စေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့ကရဲမှူးကြီးစော်လင်းထွန်းက2015ခုနှစ်မှာဘိန်းဆိုင် area hectare 5500ကနေဒီနှစ်မှာ hectare 4100သာကျန်တော့တယ်လို့ပြောပါတယ်။
ဒီအစီအခံသာရပေါ့ကျွန်တော်တို့ဒီနှစ်မှာဒီတော့ဘိန်းဆိုင်ပြုံးမှုပေါ့နော်25ရာခိုင်နှုန်းကျွန်တော်တို့ကြာဆင်းသွားတာဖြစ်ပါတယ်2015ခုနှစ်မှာကျွန်တော်တို့ဘိန်းဆိုင် area 5500လောက် hectare လောက် hectare လောက်ရှိပါတယ်ဒီနှစ်မှာကျွန်တော် 4100 hectare ကြီးကြာတာပေါ့နော်ဒီမြန်မာပြည်တပြည်လုံးရဲ့ဘိန်းဆိုင်ပြုံးမှုအနေထားအရကျွန်တော် 25 ရာခိုင်နှုန်းကြာပါတယ
်ဒါပြင်ဘိန်းထုတ်လုပ်မှုပါကြာဆင်းပြီး metric ton 600ကျော်ကနေ900ကျော်အထိကြာဆင်းသွားတယ်လို့လည်းပြောပါတယ်ဘိန်းဆိုင်ပြုံးထုတ်လုပ်မှုကြာဆင်းတဲ့အကြောင်းရင်းကိုရဲမှူးကြီးစော်လင်းထွန်းကအခုလိုပြောပါတယ်
တပိုင်းကဒီဥပဒေရေးရာဟာရာဒါစီပြိပင်ထားမှုကြောင့်သူတို့ရဲ့တရားဝင်လုပ်ငန်းလုပ်မဲ့ဆန်ငါတို့တွေတရားဝင်လုပ်ငန်းမဲ့လုပ်ကြအောင်ဆိုတဲ့သူတို့ရဲ့အသိစိတ်တက်ပြောင်းလဲလာတဲ့အပိုင်းတစ်ခါပိုင်းပါလို့တပိုင်းကလည်းဒီ market ပေါ့နော်ဒီ clearing ပေါ့နော် open market ကဆင်းတဲ့ဘက်ကိုတန်းလာတယ်ဖြစ်တဲ့အတွက်ဒီကနေ့အောက်ခြေမှာလုပ်တဲ့တောင်းမူနေနဲ့တိတ်ပြော့ဒီဥစ္စာအတွက်သူတို့ဘဝကို micro မှုကောင်းကောင်းမပေးနိုင်တဲ့အတွက်လည်းကြာဆင်းလာတဲ့အပိုင်းတွေပါ
မြန်မာနိုင်ငံဘိန်းဆိုင်ပြိုးထုတ်လုပ်မှုရဲ့60ရာခိုင်နှုန်းကျော်ဟာရှမ်းပြည်နယ်ကဖြစ်ပြီးပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုးထုတ်လုပ်မှုကြာဆင်းမှုမရှိဘူးလို့သိရပါတယ်။မူရည်စေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့တပ်ဖွဲ့မှူးယာယီရဲမှူးချုပ်မြင့်အောင်ကရှမ်းပြည်နယ်မှာဘိန်းအထွတ်နှုန်း60ရာခိုင်နှုန်းကျော်ရှိတာကြောင့်အစားထိုးသင့်တန်ဆိုင်ပြိုးရေးတွေဆောင်ရွက်နေတယ်လို့ပြောပါတယ်
။ဒီကခံရဲအစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်ကျွန်တော်တို့နိုင်ငံတော်ကြီးနဲ့ရှမ်းပြည်နယ်တောင်ပိုင်းမှာဆိုလို့ရှိရင်ကျွန်တော် UNODC နဲ့ကျွန်တော်တို့အစားထိုးဖွံ့ဖြိုးလုပ်ငန်းတွေဆောင်ရွက်ပါတယ်။လာပြီးရှမ်းပြည်နယ်အရှိပိုင်းမှာဆိုရင်ကျွန်တော်ထိုင်းနိုင်ငံနဲ့ပူးပေါင်းပြီးတော့မှဆောင်ရွက်ရှိပါတယ်။နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ထောင်နိုင်ငံနဲ့ကျွန်တော်အစားအသောက်ဖွံ့ဖြိုးရေးလုပ်ငန်းတွေပူးပေါင်းပြီးတော့ဆောင်ရွက်ရှိပါတယ်။ဘာဖြစ်လို့ရှမ်းပြည်နယ်ကိုအဓိကထားပြီးတော့ကျွန်တော်ဆောင်ရွက်ရလဲဆိုဒီ97ရာခိုင်နှုန်းဘိန်းဆိုင်ပြုံးမှုကရှမ်းပြည်နယ်ကျွန်တော်ရှိပါတယ်
။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံကဘိန်းဆိုင်ပြိုးထုတ်လုပ်မှုအများဆုံးလည်းဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကို2006ခုနှစ်ကရှိခဲ့တဲ့ဟက်တာ12500အထိကို2019ခုနှစ်မှာရှော့ချဖို့ရည်မှန်းထားတယ်လို့လည်းသိရပါတယ်ရှင်။